မင်္ဂလာပါရှင်2018ခုနှစ်ဧပြီလ29ရက်တောက်တာနေ့ညနေပိုင်း VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇုံဝင်လိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့တောင်နဲ့မြောက်ကိုရီးယားကောင်းဆောင်တွေဒီကနေ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲကျင်းပခဲ့ပြီးကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကိမဲဆုံဖြစ်ရေးဆောင်ရွက်ကြဖို့သဘောတူခဲ့ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအစ်စ် Mike Pompeo ဟာနေတိုးအဖွဲ့ဝင်တွေနဲ့တွေ့ဆုံမှုဘရတ်ဆဲမြို့မှာရောက်နေပါတယ်။အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေဟာလူညုံရေးဆိုင်ရာဆွေးနွေးပွဲဒီကနေ့စင်ကာပူမှာကျင်းပခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နေတူတင်ပြပေးသွားမှာပါခင်ဗျာ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့အရင်ဆုံးကမ္ဘာတဝန်းလုံးကအာရုံစိုက်ခံရဆုံးဖြစ်နေတဲ့ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးစာမျက်နှာပြဖွင့်လှစ်နိုင်ခဲ့ပြီလို့ဆိုတဲ့တောင်နှက်မြောက်ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဆုံးမှာခေါင်းဆောင်နှစ်ဦးရဲ့တွေ့ဆုံဆွေးနွေးပွဲအကြောင်းနဲ့အတူမြန်မာပြည်မှာတော့မငြိမ်းချမ်းသေးတဲ့ကချင်ပြည်နယ်အတွင်းကစစ်ဘေးဒုက္ခသည်တွေထောင်ထဲချီပြီးတော့ရှိနေပြန်ပါတယ်
။အမနှက်မြောက်ကတစ်ထောင်တရာနဲ့တဦးရှိရင်အာဒီမနက်ခုနှစ်နာရီခွဲလောက်မှာဆိုရင်ဒီ KBC ကအစင်းသားရေကြတော့သူတို့ KBC ကကောင်းဆောင်ပြီပေါ့လို့သူတို့ခေါ်သွားတယ်။နေရာကျော်တော့အစင်းသွားလိုက်ပြီမရှိနောက်ထပ်
ဆိုစေဘေးရှောင်းလာသူတွေကိုအကူအညီပေးနေသူတဦးရဲ့ပြောပြချက်နဲ့အတူနှာစင်ရမှာပါ။ဂျာမန်အစိုးရပိုင်းဘဏ်တစ်ခုကမြန်မာပြည်ကစီးပွားရေးလုပ်ငန်းငွေစားတွေအတွက်ငွေထုတ်ချေးပေးဖို့ပြည်တွင်းဘဏ်တွေနဲ့စာချုပ်ချုပ်ထားပေးမယ်။တကယ်တမ်းဆိုရင်ဒီအငွေစားလုပ်ငန်းရှင်တွေအတွက်အကျိုးခံစား권ရှိပါမလားဆိုတာကိုလည်းပြောပြပေးသွားမှာပါအခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့နန်းလောင်တို့ပြောပြပါမယ်ရှင
်ကိုရီးယားကျွမ်းဆွယ်မှာဒီကနေ့တမိုင်းဝင်ဆုံးဖြတ်ချက်တချို့ချနိုင်ခဲ့ပါတယ်ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကိမဲဆုံးဖြစ်ရေးကိုရီးယားစစ်ပွဲတရားဝင်အဆုံးသတ်ရေးတို့နဲ့ဆိုင်တဲ့သဘောတူညီချက်တွေကိုတောင်နဲ့မြောက်ကိုရီးယားကောင်းဆောင်နှစ်ဦးကလက်မှတ်ထိုးပြီးပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်သဘောတူညီချက်ကိုလက်မှတ်ထိုးပြီးတဲ့အချိန်မှာတော့ခေါင်းဆောင်နှစ်ဦးဖက်ပြီးတော့နှုတ်ဆက်ခဲ့ကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းဟာကိုရီးယားနိုင်ငံအကြနှစ်ပေါင်း60ကြာပိုင်းခြားထားတဲ့နိုင်ငံနယ်စပ်မြင်းကိုဖြတ်ကျော်ပြီးတောင်ကိုရီးယားဘက်ကိုလမ်းလျှောက်ဝင်ရောက်ခဲ့ပါတယ်။သူတို့ခေါင်းဆောင်နှစ်ဦးအနေနဲ့ညဉ့်ညဉ့်ဆာမျက်နှာတစ်ကိုဖွင့်လှစ်နိုင်လိုက်ပြီးဖြစ်ကြောင်းမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့ထိပ်သီးဆွေးနွေးအပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်းကတောက်ကြနေမှာပြောပါတယ်။ကိုရီးယားလူမျိုးတွေဟာနိုင်ငံတစ်ခုတည်းသာဖြစ်ကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကလည်းပြောကြားလိုက်ပြီးအခုထုတ်ပြန်လိုက်တဲ့ကြေညာချက်အပါအဝင်အရင်ကရရှိခဲ့တဲ့သဘောတူညီချက်တွေကတစ်ဆင့်တောင်နဲ့မြောက်ကိုရီးယားဆက်ဆံရေးတိုးတက်ကောင်းမွန်ရေးဆိုင်ရာအသွင်ကူးပြောင်းရေးကာလအသစ်ကိုဖွင့်လှစ်လိုက်ပြီးဖြစ်ကြောင်းပြောပါတယ်။ကောင်ဆောင်တို့ဟာနိုင်ငံကြားစစ်မဲ့ဇုံတည်ရှိနိုင်ငံကြားစစ်မဲ့ဇုံမှာတည်ရှိတဲ့ပေါမွန်ဂျွန်ကျေးရွာမှာဒီကနေ့ထိပ်သီးဆွေးနွေးပွဲကျင်းပကြတာဖြစ်ပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်းဟာအခုနှစ်နောက်ပိုင်းမှာမြောက်ကိုရီးယားကိုတွားရောက်လည်ပတ်မယ်လို့ကြေညာခဲ့ပါတယ်။ဒါပြင်စစ်ပွဲအတွင်းကွဲကွာနေကြတဲ့မိသားစုတွေအခုနှစ်နောက်ပိုင်းမှာပြန်လည်ပေါင်းစည်းရေးအတွက်လည်းဆောင်ရွက်သွားမယ်အကြောင်းကြေညာခဲ့ကြပါတယ်။တောက်ကြတဲ့အစောပိုင်းတုန်းကတော့ခေါင်းဆောင်နှစ်ဦးရဲ့တွေ့ဆုံဆွေးနွေးမှုဟာလင်းနေပြီးပွင့်လင်းတဲ့ဆွေးနွေးမှုဖြစ်ကြောင်းတောင်ကိုရီးယားအရာရှိတွေကပြောကြားခဲ့ရပါတယ်။တောင်နဲ့မြောက်ကိုရီးယားကြားတည်ရှိခဲ့တဲ့အတိတ်ကဒဏ်ရာတွေကိုကုစားနိုင်ဖို့ဒီတွေ့ဆုံဆွေးနွေးမှုကိုတံပိုးထားတဲ့ကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းပြောကြားခဲ့တာကိုကိုးကားပြီးတောင်ကိုရီးယားအရာရှိတွေကပြောပါတယ်။အခုလိုတောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဒီကနေ့မနေ့မှာ Twitter လူမှုကွန်ရက်ကတစ်ဆင့်နှစ်ကြိမ်ရေးသားခဲ့တာမှာပထမအကြိမ်မှာတော့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုတွေတစ်နှစ်ပတ်လုံးပြုလုပ်ခဲ့ပြီးတဲ့နောက်တမိုင်းဝင်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေပြီဖြစ်ကြောင်းကောင်းမွန်တာတွေဖြစ်ပေါ်နေပေမဲ့အချင်းကပဲအဖြေပေးမှဖြစ်ကြောင်းရေးသားခဲ့ပြီးဒုတိယအကြိမ်ရေးသားမှုမှာတော့ကိုရီးယားစစ်ပွဲအဆုံးသတ်တော့မှာဖြစ်ကြောင်းကိုရီးယားကျွမ်းဆွယ်မှာလက်ရှိဖြစ်ပေါ်နေတာတွေကိုအမေရိကန်ပြည်သူတွေဝမ်းမြောက်ဂုဏ်ယူသင့်ကြောင်းရေးသားခဲ့ပါတယ်
တောင်မြောက်ကိုရီးယားကောင်ဆောင်တို့ရဲ့တမိုင်းဝင်ထိပ်တီးတွေ့ဆုံပွဲကိုကိုရီးယားနိုင်ငံကလူတိုင်းသဘောတူလက်ခံကြတာတော့မဟုတ်ပါဘူး။ထိပ်တီးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာပဲမြောက်ကိုရီးယားနိုင်ငံကိုစန့်ကျင်သူတွေကတောက်ကြားနေမှာတောင်ကိုရီးယားနိုင်ငံရာဂျူးမြို့မှာကံကွယ်ဆန္ဒပြခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ဟောင်းတွေရဲ့ဓာတ်ပုံတွေပုံစံတူအယုတ်တွေကိုဆန္ဒပြသူတွေကမြှို့ခဲ့ကြတာပါ။ကင်ဂျွန်အွန်းရဲ့အပြောကိုယုံစားပြီးတော့မြောက်ကိုရီးယားရဲ့ကွန်မြူနစ်စနစ်အောက်ကျရောက်တဲ့နိုင်ငံပြန်လည်ပြောင်းပေါင်းစည်းရေးဖက်ရောက်သွားမှာကိုဆန္ဒပြသူတွေကဆိုရင်းနေတာပါ။ဒီကနေ့တောက်ကြနေမှာကျင်းပတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းရဲ့တွေ့ဆုံပွဲဟာ1950နဲ့53ခုနှစ်ကဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲနောက်ပိုင်းရန်ဖက်နိုင်ငံသားတတိယအကြိမ်မြောက်ထိပ်တီးတွေ့ဆုံမှုလည်းဖြစ်ပါတယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတစ်မိုက်ပွန်ပေယိုဟာမြောက်အတ္တလန္တိတ်စာချုပ်နေတိုမဟာမိတ်အဖွဲ့ရဲ့ဆွေးနွေးပွဲတက်ရောက်ဖို့အတွက်ဒီကနေ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စမြို့ကိုရောက်ရှိနေပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအဖြစ်နဲ့ပထမဆုံး နိုင်ငံခီးစဉ်အဖြစ်ဒီကနေ့ဘရပ်ဆဲလ်စ်မြို့ကိုရောက်လာခြင်းသတင်းတောက်တွေကိုပြုံးပြနှုတ်ဆက်ရုံသာပြုလုပ်ခဲ့ပြီးစကားတစ်ခုမှပြောမတော်ခဲ့ပါဘူးမစ္စတာပွန်ပေယိုဟာမနေ့ကကြာတာရင်းနေ့ကပဲနိုင်ငံသားဝင်ကြီးအဖြစ်ကြံသက်စာချိန်ဆိုခဲ့တာဖြစ်ပြီးအဲ့ဒီနောက်နိုင်ပိုင်းအကြာမှာဘရပ်ဆဲလ်စ်မြို့ကိုထွက်ခွာခဲ့တာပါလာမယ့်ဇူလိုင်လမှာကျင်းပမယ့်နေတိုးမ မှာဖြစ်ပါတယ်အဲ့ဒီခီးစဉ်အတွင်းမှာတော့ Saudi Arabia, Israel, Jordan နိုင်ငံတို့ကခေါင်းဆောင်အနေနဲ့တွေ့ဆုံပြီးအီရန်နဲ့ရရှိထားတဲ့ nuclear သဘောတူစာချုပ်ကိစ္စနဲ့ပတ်သက်လို့အဓိကထားဆွေးနွေးနိုင်ပွဲရှိပါတယ်
2016 American သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်ဆွဲဖက်မှုရှိမရှိလက်ရှိစစ်ဆေးနေတဲ့အထူးစုံစမ်းရင်းမှု Robert Mueller ကိုတရားမဲ့အလို့မဖြုတ်ပြနိုင်အောင်အကာအကွယ်ပေးဖို့ပါတဂျီနီယာကပူရဲတင်တဲ့ဥရေမူကြံကိုအထက်လွှတ်တော်တရားရေးကော်မတီကမနေ့ကြာတဲ့နေ့မှာအတည်ပြုပေးခဲ့ပါတယ်။ Democratic Party ဝင်တွေနဲ့ Republican Party ဝင်လေးဦးတို့တင်သွင်းတဲ့ဒီတရားရေးစီမင်းဥရေဟာ Mr. Mueller ကိုကျင့်ဝတ်တိုက်ခါဖောက်ပြမှုတာဝန်ဖြတ်ကွက်မှုတာဝန်ကိုကျေပွန်စွာမထမ်းဆောင်နိုင်မှုကိုကြိုးစီပွားပါဝင်ပတ်သက်မှုဖြစ်စေတခြားအကြောင်းချက်ကောင်တခုရှိမှရှင်းနေချုပ်ဒါမှမဟုတ်သူတာဝန်ပေးအပ်တဲ့သူကထုတ်ပယ်နိုင်တယ်လို့ဥပဒေကြမှာဖော်ပြထားပါတယ်။မစ္စတာမူလာကိုအလုတ်ဖြုတ်တာဟာလက်ရှိအစိုးရအဖွဲ့ရဲ့လုပ်ငန်းစဉ်တွေရပ်ဆိုင်သွားနေစေနိုင်တယ်လို့တမရကိုတော်ရထူးကဖယ်ရှားဖို့တည်အောင်ဖြစ်သွားနိုင်တယ်လို့ယူတာပြည်နယ်အထက်လွှတ်တော်အမတ် Orrin Hatch ကပြောပါတယ်။တမရဒေါ်နယ်ထရမ့်နဲ့ Republican အမတ်တို့ရဲ့တိုက်ခိုက်ပြောဆိုမှုတွေနဲ့မကြာခဏရင်ဆိုင်နေရတဲ့မစ္စတာမူလာရဲ့လှုပ်လှက်စွာလှုပ်ကိုင်ခွင့်ကိုဒီဥပဒေကြမ်းနဲ့အခိုင်အမာထောက်ခံကြောင်းပြသလိုက်တာဖြစ်ပေမဲ့ Republican တို့ရဲ့စကန့်ကွက်ဆန့်ကျင်မှုတွေကြောင့်ဥပဒေဖြစ်လာမဲ့အခြေအနေတော့တိမ်မရှိပါဘူ
း ဘီယူအီအမေရိကန်တန်ညနေဘက်မြန်မာဘာသာစီစဉ်နေဘူးညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအရှိတောင်အာရှနိုင်ငံများအတင်းအာဆီယံဆင်နိုင်ငံကနိုင်ငံရေးဝန်ကြီးတွေဟာကောင်းဆောင်အာဆီယံနိုင်ငံရေးဝန်ကြီးတွေဟာထိပ်သီးဆွေးနွေးပွဲမကျင်းပခင်ဒေတာရင်းဖြစ်ပေါ်နေတဲ့ချင်းချောက်မှုတွေကိုအဓိကထားပြီးလူမျိုးရေးဆိုင်ရာဆွေးနွေးပွဲဒီကနေ့ကျင်းပခဲ့ပါတယ်အစွန်းရဝါဒကြီးထွားလာနေတာနိုင်ငံဖြတ်ကျော်ရာဇဝတ်မှုနဲ့စိုက်ဘာချင်းချောက်မှုစတဲ့အကြောင်းအရာတွေကိုဆွေးနွေးပွဲအတွင်းအဓိကထားဆွေးနွေးမှာဖြစ်ကြောင်းစင်ကာပူနိုင်ငံရဲ့ဝန်ကြီးဗီဗီယန်ဘာလာခရစ်ရှနန်ကဆွေးနွေးပွဲအဖွင့်မင်ကုန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်မလေးရှားနဲ့အင်ဒိုနီးရှားတို့ဟာ IS Islamic State ကြောင့်အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့နေစာဖြတ်ကျော်အဖွဲ့အစည်းတွေအပါအဝင်အကြမ်းဖက်အဖွဲ့အစည်းတွေကိုတိုက်ခိုက်နေကြတာပါ။အာဆီယံဆွေးနွေးပွဲတွေကိုတော့လူဦးရေ 9.6 သန်းသာရှိပြီးအဖွဲ့ဝင်တွေထဲမှာအသေးဆုံးဖြစ်ပေမဲ့အချမ်းသာဆုံးနိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံမှာကျင်းပနေတာဖြစ်ပါတယ်။အဖွဲ့အတွင်းဖွံ့ဖြိုးဆဲနိုင်ငံတွေဖြစ်ကြတဲ့မြန်မာ၊လာအိုနဲ့ကမ်ဘောဒီးယားနိုင်ငံတွေပါဝင်တယ်လို့တခြားဖိလစ်ပိုင်၊ထိုင်း၊အင်ဒိုနီးရှား၊မလေးရှား၊ဘရူနိုင်းနဲ့ဗီယက်နမ်နိုင်ငံတွေလည်းပါဝင်ပါတယ်။အာဆီယံကောင်းဆောင်တွေဟာစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ဒုက္ခသည်ဆိုင်ရာပဋိပက္ခအရေးတွေကိုလည်းထည့်သွင်းဆွေးနွေးကြဖို့ရှိနေပါတယ်။ဒါအပြင်ဒီကနေ့ကျင်းပခဲ့တဲ့တောင်နဲ့မြောက်ကိုရီးယားကောင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲအကြောင်းကိုလည်းဆွေးနွေးကြလိမ့်မယ်လို့လေ့လာသူတွေကပြောပါတယ်။ကိုရီးယားကျွမ်းဆောင်မှာတွေ့ဆုံဆွေးနွေးမှုတွေဖြစ်ပေါ်ဖို့နဲ့ညီညာရေးရရှိရေးတို့အတွက်အာဆီယံကောင်းဆောင်တွေကစီယုံပြောဆိုနေကြတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ပေါ်စိုးရိမ်နေကြပေမဲ့မြောက်ကိုရီးယားရဲ့တန်ယုံနေဖွင့်ခွင့်ပေးထားတဲ့အရှိတောင်အာရှနိုင်ငံတွေအတွက်ကိုရီးယားနိုင်ငံအကြားအခုလိုတွေ့ဆုံဆွေးနွေးကြတာဟာဒေသအတွက်ကောင်းမွန်တဲ့တိုးတက်မှုဖြစ်ပါတယ်။အင်ရှင်စင်ကာပူနိုင်ငံရဲ့ဝန်ကြီးကလည်းညီညွတ်ရေးအတွက်လှုပ်ဆောင်ကြဖို့တိုက်တွန်းပြောကြားလိုက်ပါတယ်။30နှစ်ကြာမြောက်အာဆီယံထိပ်သီးဆွေးနွေးပွဲဟာစနေနေ့မှအဆုံးသတ်မှာဖြစ်ပါတယ်။
အီရန်နိုင်ငံကောင်းဆောင်ဟောင်းရီဇာရှားလိုယူဆရတဲ့ရုပ်အလောင်း24တွေ့ရှိထားရာအီရန်နိုင်ငံတောင်ပိုင်းကိုတွားရောက်ခဲ့တဲ့အခွင့်အရေးလှုပ်ရှားသူတို့ဦးကိုအီရန်အစိုးရကဖမ်းဆီးထိန်းနှံထားတယ်လို့လူအခွင့်အရေးအုပ်စုတွေကပြောပါရယ်။နိုင်ငံရဲ့အကြီးအကဲဟောင်းကမ်ရန်အဇာရီနဲ့မွတ်စလင်အမျိုးသမီးတွေခေါင်းမင်းချုံရတာကိုကန့်ကွက်တဲ့လှုပ်ရှားတဲ့ကြွသူမာယမ်ရှာရီယာတာမာဒရီတို့ကိုရှာယာရေးမြို့မှာအင်္ဂါနေ့ကဖမ်းဆီးလိုက်ကြောင်းလူအခွင့်အရေးအုပ်စုကပုံထုံးနေမှာပြောပါရယ်။1925နဲ့1948ခုနှစ်ကအီရန်ဧကရစ်ဖြစ်ခဲ့သူရီဇာရှားရဲ့ပြိုပြက်နေတဲ့တင်းကြိုင်ကိုရှိရာဒေသမှာလာရောက်စုယုံကြဖို့လူမှုကွန်ရက်ပေါ်ကတိုက်တွန်းလှုပ်ရှားမှုကြောင့်အဲ့ဒီဒေသကိုသူတို့အုပ်တွားရောက်ခဲ့တာလို့အဖွဲ့ကပြောပါရယ်။ဆောက်လုပ်ရေးလုပ်သားတွေကတင်းကြိုင်ကိုရှိတဲ့နေရာကိုတူဖော်ရမှာတာရှေခံမှုဆေးရုံနဲ့စီရင်မြုံနံထားတဲ့ကျွန်းကြံရုပ်အလောင်းတစ်ခုကိုတင်းနှင်းလာနေကတွေ့ရှိခဲ့တာပါ။တဟာအီရန်ဧကရစ်ဟောင်းရဲ့ရုပ်အလောင်းဖြစ်မယ်ဆိုပြီးတော့တီရန်အမွေအနစ်ထိန်းသိမ်းရေးအရာရှိတွေကပြောဆိုခဲ့ပါရယ်။အီရန်ကိုခေတ်မီနိုင်ငံတော်အဖြစ်ဆောင်ရွက်ခဲ့တဲ့ရီဇာရှားကိုဘုရင်စနစ်လက်ခံသူတွေနဲ့အခြားအီရန်နိုင်ငံသားတွေကနှစ်သက်သဘောကျကြပါရယ်။ဒါပေမဲ့ ဲ့လဲ1989ခုနှစ်တော်လိုင်းရေးကာလမှာအီရန်အစ္စလာမစ်တို့ကဘရင်စနစ်ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ
်ဖိလစ်ပိုင်နိုင်ငံဘာရာကိုက်ကျွန်းအပန်းဖြေကမ်းခြေကိုလာရောက်လက်ပတ်ကြတဲ့ကမ္ဘာလက်ခီးတဲ့အနေနဲ့လာမယ့်6လအတွင်းမှာတခြားကမ်းခြေနေရာတွေကိုပဲရှာကြရတော့မှာဖြစ်ပါတယ်ပေါ်ရကိုင်းကန်ဂျီမှာရေတွေညင်ညမ်းလာတာကြောင့်ဒီကျွန်းကိုပြန်လည်တန့်ဆင်အောင်လုပ်ဖို့အတွက်ဖိလစ်ပိုင်တမနာရိုဒီဂိုဒူတာတဲကယာယီပိတ်ပင်လိုက်တာကြောင့်ဖြစ်ပါတယ်။ဒီကျွန်းပေါ်မှာအလင်းအမြန်ဖွံ့ဖြိုးတိုးတက်မှုနဲ့အတူဒေသရဲ့သဘာဝပတ်ဝန်းကျင်တွေလည်းထိခိုက်ပျက်စီးလာခဲ့တာဖြစ်ပါတယ်။အခုအစိုးရကဘာရာကိုင်းကျွန်းကိုခီးသွွားတွေမလာရဘူးလို့ပိတ်ပင်လိုက်တာကြောင့်စီးပွားရေးလုပ်ငန်းရှင်တွေနဲ့ဒေသကတချို့ကတော့ဘယ်လိုလုပ်ကင်ဆက်တောက်ရမလဲဆိုတာကိုစိုးရိမ်လာကြပါတယ်။ဒါပေမဲ့လည်းနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဘာခီးသွွားမှမရှိပဲကျွန်းကိုသူတို့ပြန်လည်ပိုင်ဆိုင်ခွင့်ရတဲ့အတွက်ဝမ်းသာနေကြတဲ့ဒေသခံတွေလည်းအများအပြားရှိနေကြပါတယ်ခင်ဗျာ
။အင်ဒိုနီးရှားလွှတ်တော်ဥပဒေဟောင်းဆက်ဂျာနိုဗာတိုကိုအကျင့်ပြတ်ချဆောင်မှုနဲ့အပြစ်ပေးအရေးယူလိုက်တာဟာတက်တန်း20ကြာအင်ဒိုနီးရှားဒီမိုကရေစီစနစ်ရဲ့အကျင့်ပြတ်ချဆောင်မှုတိုက်ဖြစ်ရေးလုပ်ငန်းမှအပြောင်းအလဲကြီးတရအဖြစ်ရှုမြင်ကြပါတယ်။မစ္စတာနိုဗာတိုကိုဂျကတာအကျင့်ပြတ်ချဆောင်မှုတိုက်ဖြစ်ရေးဆိုင်ရာတရားရုံးတစ်ခုကဒီသတင်းပတ်အတွင်းထောက်နှံ15နှစ်အမိန့်ချလိုက်တာပါ။နိုဗာတိုဟာအောင်မြင်စွာအရေးယူအပြစ်ပေးခံလိုက်ရတဲ့အင်ဒိုနီးရှားထိပ်တန်နိုင်ငံရေးသမားတွေထဲမှသူဥပါဝင်ဖြစ်ပါတယ်။ Electronic မှတ်ပုံတင်စနစ်အတွက်အစိုးရကချတာပေးတဲ့ဘဏ္ဍာငွေထက်ကဒေါ်လာတန်190ခွေယူမှုမှာဥဆောင်ပါဝင်သူတဦးဖြစ်တဲ့လွှတ်တော်ဥက္ကဋ္ဌဟောင်းနိုဗာတိုကိုပြစ်ဒဏ်ချမှတ်လိုက်တာပါ။မစ္စတာနိုဗာတိုဟာအနည်း20ကြာနိုင်ငံရေးသမားဘဝတလျှောက်အခြားအကျင့်ပြတ်ချဆောင်မှုရှိမှုထက်မနည်းမှာပါဝင်ပတ်သက်နေပေမဲ့မနည်းကမှတရားရုံးကိုလာရောက်ထွက်ဆိုခဲ့ရတာဖြစ်ပါတယ်ရှင်။
တောက်ချန်နေညနေခင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုညနေခင်းအစီအစဉ်ထုတ်လွှင့်ချက်တွေကို VOA Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လဲရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ကြပါပဲ။အခုညနေခင်းသတင်းလွှာတွေဆက်သွယ်မြင်းမြန်းချက်တွေထဲမှာတော့အရင်ဆုံးတောင်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့သမိုင်းဝင်တွေ့ဆုံပွဲအကြောင်းကိုပြောပြပါမယ်ရှင်။ကိုရီးယားကျွန်းဆွယ်မှာငြိမ်းချမ်းရေးစာမျက်နှာသစ်စတင်ဖွင့်လှစ်နိုင်ခဲ့ပြီးငြိမ်းချမ်းရေးလိုလားနေကြသူတွေအတွက်တောင်နဲ့မြောက်ကိုရီးယားကြားသဘောတူညီမှုတွေရလာလိမ့်မယ်အကြောင်းမြောက်ကိုရီးယားနဲ့တောင်ကိုရီးယားခေါင်းဆောင်တွေကပြောပါတယ်။နှစ်နိုင်ငံနေဆက်ကြားကစစ်မဲ့ဆုံးမှာတောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေဒီကနေ့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပြီးငြိမ်းချမ်းရေးအတွက်အမှတ်တရတစ်ပင်တစ်ပင်လည်းစိုက်ပျိုးခဲ့ပါတယ်။ AP နဲ့ Writer သတင်းတွေကိုအခြေခံပြီးဦးသိန်းထိုင်ဦးကပြောပြထားပါတယ်ရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံဟာပထမဆုံးအကြိမ်အနေနဲ့နယ်စပ်မြင်းကိုဖျက်ပြီးစစ်မဲ့ဆုံးကတောင်ကိုရီးယားနိုင်ငံဘက်ခြမ်းကိုဒီကနေ့ရောက်ရှိလာရမှာတော့တောင်ကိုရီးယားသမ္မတမွန်ဂျဲအင်းကကြိုဆိုခဲ့ပါတယ်။နှစ်နိုင်ငံကောင်းဆောင်တွေကတောင်ကိုရီးယားဘက်ခြမ်းမှာလက်ဆွဲနှုတ်ဆက်ကြပြီးမြောက်ကိုရီးယားနယ်မြေကိုနင်းဖို့ကင်ဂျုံကမွန်ဂျဲအင်းကိုပြောဆိုတဲ့အတွက်နယ်စပ်မြင်းကိုဖျက်ပြီးမြောက်ကိုရီးယားနယ်မြေကိုနင်းအမတ်တရဓာတ်ပုံရိုက်ခဲ့ကြပါတယ်။အဲ့ဒီနောက်ရိုးရာဝစ်စုံတွေဝစ်စင်ထားတဲ့ဂွန်ပြူတက်ဖွဲ့နဲ့ရိုးရာဂီတဒီမုတ်ချန်ဟန်ပြည်တောင်နှင်းမြောက်ကိုရီးယားခေါင်းဆောင်တွေထိပ်သီးစင်နေဝဲကျင်းပမဲ့ငင်းချဲရေးဂီယာကိုသွားရောက်ခဲ့ကြပါတယ်။ထိပ်သီးစင်နေဝဲအတွင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံကငင်းချဲရေးခြေလှမ်းစတင်နိုင်ခဲ့ပြီဖြစ်တဲ့အကြောင်းအခုလိုပြောပါတယ
်။ဒီကနေ့မှာငင်းချဲရေးတမိုင်းသစ်တရက်တာယာဝါပြောင်းမှုနဲ့ကိုရီးယားနှစ်နိုင်ငံဆက်ဆံရေးကျွန်တော်တို့စတင်နိုင်ခဲ့ပါပြီ
။နိုင်ငံထိပ်သီးစနစ်ဝဲအတွင်းတောင်ကိုရီးယားသမ္မတကလည်းအားလုံးရဲ့ဆန္ဒတွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအခုလိုပြောပါတယ
်။မကြာခဏတွေ့ဆုံဆွေးနွေးနိုင်ကြဖို့နဲ့ငင်းငယ်တောင်းတနေကြတဲ့ကိုရီးယားလူလူနဲ့ကမ္ဘာတဝန်းကပြည်သူတွေကိုလက်ဆောင်ကောင်းတစ်ခုပေးနိုင်ဖို့သဘောတူညီချက်ရဖို့မျှော်လင့်ပါတယ
်။လွန်ခဲ့တဲ့ဖေဖော်ဝါရီလကတောင်ကိုရီးယားနိုင်ငံမှာကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲစတင်ချိန်ကစလို့မြောက်ကိုရီးယားအနေနဲ့ပြည်သူ့ဘောဆောင်နဲ့ဆက်ဆံရေးခြေလှမ်းစတင်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့နိုင်ငံခေါင်းဆောင်တွေသပိုင်းဝင်တွေ့ဆုံနိုင်ခဲ့ကြပါတယ်။ငင်းချမ်းရေးအတွက်တတိယံချမှတ်ထားတဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံကအခုလိုပြောပါတယ
်
။သဘောတူညီချက်တွေချမှတ်ထားတာတွေကိုအကောင့်ထဲပေါ်ဖို့အရင်တုန်းကပြက်ကွက်ခဲ့ကြပေမဲ့လည်းအခုလိုတွေ့ဆုံမှုကိုအခွင့်အရေးတရဖြစ်အသုံးချပြီးအားလုံးမျှော်လင့်ကြသလိုလက်တွဲညီညီနဲ့အနာဂတ်ကိုရှေးရှုပြီးရှောက်လန်းနေပါတယ်
ငင်းချမ်းရေးဂီယာမှာတနာ ਈ ခွဲကြော်ကြတကားပိတ်ဆွေးနွေးခဲ့ပြီးတဲ့နောက်နေ့လယ်မတိုင်းခင်ကင်ဂျုံဟာမြောက်ကိုရီးယားဘက်ခြမ်းကိုခဏပြန်သွားခဲ့ပါတယ်အဲဒီနောက်မွန်လယ်ပိုင်းဆွေးနွေးပွဲမစတင်ခင်မှာတော့ခေါင်းဆောင်တို့ငင်းချမ်းရေးအမတ်တရအသစ်ပင်စိုက်ပျိုးခဲ့ပြီးတောင်နှင်းမြောက်ကိုရီးယားနိုင်ငံတွေကညီနဲ့ဖုတ်ခဲ့ကြသလိုနှစ်နိုင်ငံကရေတွေကိုလောင်းခဲ့ကြပါတယ်အခုလိုကိုရီးယားကျွန်းဆော်ကခေါင်းဆောင်တွေတွေ့ဆုံနိုင်ခဲ့တဲ့အပေါ်မှာတရုတ်နိုင်ငံကလည်းချီးကျူးဂုဏ်ယူကြောင်းပြောဆိုပါတယ်တရုတ်နိုင်ငံဂျာယီဌာနပြောခွင့်ရဟွာဂျင်ဂျင်းကအခုလိုပြောပါတယ်
我们为朝鲜领导人跨出这历史性的一步。两年党国立高上队的德满文切兰队队工友表，南安一亚虽然被那批下部九班的部突被占部查完了，但孙立伟个内高门的亚拉队突破了部，只有南安里内苗人马的，但马木瑞、邓某没查开木瑞，蒙蒂木瑞是个被买来对上那卡马阿彪古子内阿嘎达瑞阿龙切片南的尼古西的受检查南些，是的，只有个别来西瓦的。
本文中啊，他们问孙立伟哈，国立军队嘛，军事肯定人家一年今年一起来啥标部批了没？罗苗人买的。古罗台地孙立伟今晚里来，起码为苗国立啊，人家个三千多里个，当国立啊，人家把军票嘛赶快三拿边给加完了。苗国立啊，刚上好里也得把那彭山路右队个三拿边多里个米修给加了吧？苗国立啊，把两江来里要背来马乌所以比古罗三拿边里加了七八了。 把毛将军要个人家一个嘛，罗刚上路对送嘉宾，苗国立刚上五年的三百年代跟二开嘛七八的，二零二国立的那个也对的，那个将破旧他的，有些人来我继续嘛批评，特地对送外务送的嘛去交嘛，怎么样？
当年苗国立那两个刚上路也得蛮稳，对上不会讲固定态度就比较大了吧？先，这马路费用也多了些，因为那费用一个一旦那个你比如违反江边上的被捕路嘞，多了些人拿上路嘞，低的些人当有路嘞，所以费用也一米六十个，八米at voanews.com去办的先。telephone
大家说对留言，不要以美丽看待。你妈妈是新疆公司来的，上来的大妈是俺阿哥三爷打死对南家娃的些。你妈比三爷的电话里给我们透露的，可以呢？我们那边是你娘带来的来嘛，孙女们张家姑表家配合不下这些。多少钱呀？钱？
你们那边也得了那款钱的哈，一个人那车加三个脚，人家的家的人那款手机也开开的，不会也那边来新开啥的嘛，好便宜加吧嘞。你们那边嘛，得了那款的加三来呀啦，八张米吧嘞。都在了昂巴瑞老婆卢安妮的来苏拉瑞哥，VOS那边呀，大家的来是什么？孙女家呀，昂巴些。把我们孙女明年六月的呢，VOS
这，你等下呢？都先呢，我里个可有比，十多页面电话号码过，就这被捕查来嘛嘞。过来嘛，把我奶奶对你奶奶嘞，email来匹配，但发来匹配，VOA email来啥？BummiesAtVOAnews.com过，就这被捕查来的喽。VOA Facebook上面那嘛嘞，没吃对，就这一大被捕查来嘛嘞。今天呀，太阳你来是怎个？谢谢晚安先。
那份是你家大爷的来嘛？把文书你留言，签名是多家伙，他们配合完了先。我可见别那个是一点嘛，你的亲人呢？是不是上你家的？替他跟大爷大瑞也配过来几家呀嘛？ 个前边呢，大伯哩边谈拉拉讲，这边上边都物业哈，父母面得拉那边，第一班一转大伯讲，现在也没有那转嘛，只有四月老家边都得躺着哈，你说我单排月后等上要是拉的路，他们特别拉的路来新的话嘞，老老在嘛单排月后是上边都那个，客人爸爸也等破一个乌桑边的姑娘上小白茶话嘞，个前边那个大伯讲等上拉下的路也新的个，不用你妈妈等到过么早个送上电表茶话嘞先。
OK，所以我讲了呢，就听落来，这部机器加加大兵那个匹配的这部位置，这大兵啊，比如说哈，你也送货币，他们特别厉害了，匹配的。以前啊，有那段啊，前那个，但配药个对象难度，对大干的五个，可能标牌的。就是说，我们当下在说，明年啊，现在那一块那个呢，过去了，哎，叫这个路给到，我这地方过，啊，路我过，当天将军去嘛，要你那个。
啊，因那个，比如的，森林里面要那点，起码说，比如话，来因那啊，因去他那后头，来因那去他个嘛呗，比如森林里要那个嘛呗，路去那个，啊，啥白了，来因那去他。
老老在，咱培养个，路的汤椒佬要新的比，他们要新不来新的椒，苦路是标牌的。
他拿来拿了去吧的，苦家呀，他说地贵草，你不着不，你干不好，后边来苦，给他别个奶奶打他的路来家呀的，哎嘛来奶奶。
哎，对呀，你把老记得，你老好难嘛嘞，阿哥，都靠政府嘛，新的来加呀的，阿哥阿龙咯，你要拿这个不？阿哥要拿咩？得下雨阿不好哇？啊，你同样后边阿来。
ရောက်လာမယ်လို့ရှိတယ်လို့ကြားရတယ်
။ကုညီကေစေးဆောင်ရွက်နေသူတူကတော့တန်ဖဲရွာကိုရောက်လာသူစီးရင်နဲ့ဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်။မနေ့ညက1100နဲ့တူရှိရင်အာဒီမနေ့9နိုင်ခွဲလောက်မှဆိုရင်ဒီ KBC ကအတင်းသားတွေကြတော့သူတို့ KBC ကကောင်းဆောင်ပြီးပေါ့လို့သူတို့ခေါ်သွားတယ်။နေရကျော်တော့ဆင်းသွားလိုက်ပြီးမြစ်ချနာဖက်ကိုဒီမှာကြတော့အခုလုံးလုံးစင်800ကျော်ကျော်တော့ပေါ့နော်ရှိနေတယ်။သူတို့ကိုကျမတို့ဒီတမ်ဖဲကက်သလစ်ဖခင်เจ้าမှာအဲဖခင်เจ้าဝင်းထဲမှာအဆောင်ဒီမှာပေါ့နော်အဲဒီမှာစားထားပါလိမ့်ရှင့
်။ဆစ်ဆောင်ပြည်သူတွေကိုခရစ်ယာန်ဘာသာရေးအသင်းအဖွဲ့တွေကကူညီစောင့်ရှောက်ထားသလိုလွတ်တော်ကိုယ်စားလှယ်တွေကလည်းလာရောက်တွေ့ဆုံပြီးအားပေးစကားပြောဆိုကြောင်းလည်းပြောပါတယ်။ဒီအပိုင်းတွေအတွင်းမှာပြန်လည်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်နမ်တီမျိုးနယ်အတွင်းမှာဆစ်ဆောင်ပြည်သူ1200ကျော်လောက်ရောက်ရှိနေတယ်လို့တနိုင်းမျိုးနယ်အောင်လောက်ကျေးရွာဘက်ကဒေသခံ1000လောက်ဟာလည်းတောတောင်တွေထဲမှာတင်းရှောင်နေရတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်။လက်တလောပြန်လည်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်စိုးရိမ်မကင်းဖြစ်ရကြောင်းအမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့ပြီးလက်ရှိကချင်ပြည်နယ်၊ရှမ်းပြည်နယ်၊ကရင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့အတွက်တိုက်တွန်းထားတယ်လို့ရက်သားတွေကိုအကာအကွယ်ပေးရေးနဲ့ပြိပခါကြောင့်ဒုက္ခရောက်နေသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ခွင့်ပြုရေးအတွက်လဲတမရော်အပါဝင်အစိုးရကိုမြစ်တရားခံထားပါတယ
်။ကုမိုးစွာပြောပြသွားတာပါရှင်။အခုစီးပွားရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။အငယ်စားစီးပွားရေးလုပ်ငန်းတွေအတွက်ငွေထုတ်ချေပေးနိုင်ဖို့ဂျာမန်အစိုးရပိုင်ဘဏ်တစ်ခုဖြစ်တဲ့ KFW ဘဏ်နဲ့ပြည်တွင်းဘဏ်တွေဖြစ်ကြတဲ့ CB ဘဏ်မြမရှိဆောင်ဘဏ်တို့ဒီသတင်းပတ်ထဲမှာပဲစကြုပ်ထုတ်ခဲ့ကြပေမဲ့ SME စီးပွားရေးလုပ်ငန်းငယ်တွေလက်တွေ့အကျိုးမြတ်ခံစားရပါမလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေပါတယ်။တိုင်းပြည်စီးပွားရေးမှာအရေးပါတဲ့အသေးစားလုပ်ငန်းရှင်တွေအတွက်ငွေအရင်းနှီးရရှိရေးအခက်အခဲတွေရှိနေချိန်မှာဂျာမနီနိုင်ငံအနေနဲ့သဘောတူခဲ့တဲ့အစီအစဉ်ပေါ်မျှော်လင့်ချက်တွေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကပြောပြမှာပါရှင်
။မြမစီးပွားရေးဘဏ် CB ဘဏ်နဲ့မြမရှိဆောင်ဘဏ်တို့ကဂျာမနီအစိုးရပိုင်ဘဏ်တစ်ခုဖြစ်တဲ့ KFW ဘဏ်နဲ့မြန်မာနိုင်ငံကအသေးစားအလက်စားစပုလုပ်ငန်းတွေအတွက်ချင်းငွေထုတ်ပေးနိုင်ဖို့ပြီးခဲ့တဲ့ဧပြီလ24ရက်နေ့ကနေပြီးတော့မှစာချုပ်ချုပ်ဆိုခဲ့တာပါအခုလို KFW ဘဏ်အနေနဲ့ချင်းငွေချပေးတာဟာဒုတိယအကြိမ်ဖြစ်တယ်လို့ CB ဘဏ်ရဲ့အကြံပေးဥဖေမင်းကပြောပါတယ်အဲ
့ဒါကပထမပြောအကြိမ်တွေပေးတာကပြမပီကို grant ပေးတာမဆူအောင်ပေးတာ grant ပထမကျင်က3 million ပေးတဲ့ euro ဟုတ်လားပေါ့ဥစ္စာပေးတော့4.5ပေးတာပေါ့4.5ပေးတယ်ပထမကြိမ်ဒုတိယအကြိမ်က 10.5 လောက်တည်ပေးတယ
်အခုဒုတိယအကြိမ်ချင်းငွေချပေးရမှာတော့ CB ဘဏ်အနေနဲ့ Euro 3 million လက်ခံရရှိထားတယ်လို့လည်းဥဖေမင်းကစက်ပြောပါတယ်ရန်ကုန်မြို့အသေးစားစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ကိုကျော်လွန်းမိုးကတော့အခုလိုချင်းငွေထုတ်ပေးခြင်းကစီးပွားရေးရည်ရည်တည်တံ့ဖို့အတွက်ဆေးမီးတို့တစ်ခုသာဖြစ်တယ်လို့သုံးသပ်ပါတယ
်အောက်ကအဲလုံးဆိုကန်ဆိုစီးပွားရေးတမတမရကိုပြင်နိုင်ပါလားအပေါင်းလုံးကောင်တနင်္ဂနွေကိုပြင်နိုင်ပါလားအဲ့ထားရပါပြန်လာအဲ့လိုပုံစံမျိုးကြီးလိုပုံစံမျိုးရတယ်ရှိသေးတယ်အဲ့တော့လုံးဆိုတန်းဆိုဆိုတာတကယ်တော့စီးနီးလိုရေတူပြဿနာကိုကုစားဖို့လိုပဲယူဆတယ်တကယ်စီးပွားရေးရေရှိခိုင်မှာလို့ဆိုရင်ဒါဈေးကမှတက္ကနော်လော်ဂျီဈေးက infrastructure အဲ့ရရဲ့အကုန်လုံးကြောင်းအဲ့ရရဲ့အကုန်လုံးဝါချစ်မှာရမှာအဓိက infrastructure
အနောက်နိုင်ငံတွေကချင်းငွေထုတ်ပေးရမှာချမှတ်ထားတဲ့စီးနီးစည်းကမ်းတွေနဲ့လက်ရှိမြန်မာနိုင်ငံမှာလက်ပတ်နေတဲ့စီးပွားရေးအခြေအနေနဲ့ကွာဟနေတဲ့အတွက်ဝင်ငွေထွက်ငွေကောင်းတဲ့စီးပွားရေးလုပ်ငန်းတွေသာအဆင်ပြေနိုင်မှာဖြစ်တယ်လို့ဥပိ္ပင်းကပြောပါတယ်
။ဒီထိုင်းတို့ဘာလို့နဲ့မတူဘူးလေ။ထိုင်းတို့ SME တွေကတော်တော်သိပ်ပုံဖြစ်နေပြီ။ကျွန်တော် SME ကသိပ်ပုံဝင်ဖြစ်နေဘူး။နောက်ပြီးတော့လည်းဟိုသာပေါ့စီးရင်ထားတူတာလို့စီကတ်တကြမှာသိမ့်မရှိကြဘူးလေ။အဲ့တော့တို့နိုင်ငံနေရာနေလာတဲ့ယူရိုပီးယံနိုင်ငံနေရာတာတဲ့ခက်ကြီးတဲ့နှုတ်ခါကျကျွန်တော်တို့အများကြီးကွာဟတယ်။ဒါကြောင့်အဲ့ဒီအရာတွေတို့ကပုံဝင်အောင်ချက်ပြရသေးတယ်။ဆိုတော့ငွေဝင်ငွေထွက်ကောင်းတဲ့ကုမ္ပဏီလောက်ပဲငွေဝင်ငွေထွက်ကောင်းတဲ့ကုမ္ပဏီလောက်ပဲရနိုင်မယ်ဒီသာရှိတော့ပေါ့
။စီးပွားရေးအနေနဲ့ကတော့ချင်းငွေထုတ်ပေးရမှာစီးပွားရေးလုပ်ငန်းတစ်ခုကို3000အထိအမြင့်ဆုံးထားထုတ်ချေးပေးမှာပဲဖြစ်ပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးရည်ရှိတည်တဲ့အားကောင်းလာစေဖို့အတွက်ပြည်တွင်းအသေးစားအလက်စားလုပ်ငန်းတွေကိုမြှင့်တင်ပေးဖို့လိုအပ်ပါတယ်။ဒါပေမဲ့လည်းအခုလက်ရှိအချိန်ထိတော့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းတွေဟာဘဏ္ဍာငွေကြေးလိုအပ်ချက်စင်ကုန်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ
။ Smart View မြန်မာပိုင်းရဲ့ရုပ်မြင် င်တန်ကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်ပြည်ရရဲ့တောက်ကြနေညနေခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 1553ည၊လိုင်းဒိုမီတာ32 kHz 1783ည၊လိုင်းဒိုမီတာ51 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေနားဆင်နိုင်ပါတယ်ရှင်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုစောဝင်းလိုင်းကပြောပြပေးပါဦးမယ်ရှင်။
ကိုရီးယားကျွမ်းဆံမှာဒီကနေ့တမိုင်းဝင်ဆုံးဖြတ်ချက်တချို့ချနိုင်ခဲ့ပါတယ်။ကိုရီးယားကျွမ်းဆံမှာနျူကလ িয়ার ကိမဲဆုံးဖြစ်ရေးကိုရီးယားစစ်ပွဲတရားဝင်ဆုံးသက်ရေးတို့နဲ့ဆိုင်တဲ့သဘောတူညီချက်တွေကိုတောင်နဲ့မြောက်ကိုရီးယားကောင်ဆောင်နှစ်ဦးကပူးတွဲလက်မှတ်ထိုးပြီးပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။သဘောတူညီချက်လက်မှတ်ထိုးပြီးတဲ့အချိန်မှာတော့ကောင်ဆောင်နှစ်ဦးဖက်ပြီးတော့ကြိုဆိုနှုတ်ဆက်ခဲ့ကြပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးဟာကိုရီးယားနိုင်ငံအကြားနှစ်ပေါင်း60ကြာပိုင်းခြားထားတဲ့နိုင်ငံနယ်စပ်မြင်းကိုဖျက်ချော်ပြီးတောင်ကိုရီးယားနိုင်ငံဘက်ကိုလမ်းလျှောက်ဝင်ရောက်ခဲ့ပါတယ်။တောင်နဲ့မြောက်ကိုရီးယားကောင်ဆောင်နှစ်ဦးရဲ့ဒီလိုထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းဒီကနေ့မနေ့မှာ Twitter လူမှုကွန်ရက်ကတဆင့်နှစ်ကြိမ်ရေးသားခဲ့တာမှာပထမကြိမ်မှာတော့နျူကလ িয়ার နဲ့ဒုံးကျည်ဆန်းသတ်မှုတွေတစ်နှစ်ပတ်လုံးပြုလုပ်ခဲ့ပြီးတဲ့နောက်တမိုင်းဝင်တစ်ဆုံဆွေးနွေးမှုတွေပြုလုပ်နေပြီဖြစ်တဲ့အကြောင်းဒုတိယကြိမ်ရေးသားမှုမှာတော့ကိုရီးယားစစ်ပွဲအဆုံးသတ်တော့မှာဖြစ်ကြောင်းစသဖြင့်ရေးသားခဲ့ပါတယ်။တောင်နဲ့မြောက်ကိုရီးယားကောင်ဆောင်နေရဲ့အခုလိုတမိုင်းဝင်တစ်ဆုံဆွေးနွေးပွဲကိုကိုရီးယားနိုင်ငံကလူတိုင်းကသဘောတူလက်ခံကြတာတော့မဟုတ်ပါဘူး။ထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာပဲမြောက်ကိုရီးယားနိုင်ငံကိုဆန့်ကျင်သူတွေကတောက်ကြနေမှာတောင်ကိုရီးယားနိုင်ငံဘာဂျူးမြို့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအစ်စ်မိုက်ပွန်ပေယိုဟာမြောက်အတ္တလန္တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့ရဲ့ဆွေးနွေးပွဲတက်ရောက်ဖို့အတွက်ဒီကနေ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့ကိုရောက်ရှိနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအဖြစ်နဲ့ပထမဆုံးနိုင်ငံခီးစဉ်အဖြစ်ဒီကနေ့ဘရပ်ဆဲလ်စ်မြို့ကိုဆက်ရောက်လာချိန်တင်းတောက်တွေကိုပြုံးပြနှုတ်ဆက်ရုံသာပြုလုပ်ခဲ့ပြီးစကားတစ်ခုမှပြန်လည်ပြောကြားခဲ့ခြင်းမရှိပါဘူး။ရှိတောင်အရှာနိုင်ငံများအသင်းအာဆီယံဆင်နိုင်ငံကနိုင်ငံရေးဝန်ကြီးတွေဟာကောင်းဆောင်နေတဲ့ထိပ်သီးဆွေးနွေးမကျင်းပခင်ဒေတာရင်းဖြစ်ပေါ်နေတဲ့ချင်းချောက်မှုတွေကိုအထိကထားပြီးလူညုံရေးဆိုင်ရာဆွေးနွေးပွဲဒီကနေ့ပြုလုပ်ခဲ့ပါတယ်။အစွန်းရောက်ဝါဒကြီးထွားလာနေတာနိုင်ငံဖြတ်ကျော်ရာဇဝတ်မှုနဲ့စိုက်ဘာချင်းချောက်မှုစတဲ့အကြောင်းအရာတွေကိုဆွေးနွေးပွဲအတွင်းအထိကထားဆွေးနွေးကြမှာဖြစ်ကြောင်းစင်ကာပူနိုင်ငံရဲ့ဝန်ကြီး Vivian Balakrishnan ကဆွေးနွေးပွဲအဖွင့်အမင်းကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ။
တောက်ကြနေညနေခင်းဒေတာတွင်နဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလှိုင်ပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ရှောင်းခွန်ချမ်းဖြစ်ပါတယ်ရှင်အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစီ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington.